မြန်မာနိုင်ငံမှာပြည်ခရီး24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ5189ဦးဒီကနေ့တက်ခွဲအသိပြုချက်တွေ့ပါတယ်။တက်ခွဲရှိစေမှုပေါင်း 13,916 ခုမှာပိုးတွေ့သူ 5,000 ကျော်ရှိပြီးပိုးတွေ့ရခိုင်နှုန်းက 39% ခုဖြစ်ကြောင်းအာကစားနယ်ကျန်းမာရေးဝန်ကြီးဌာနကအခုည8နာရီမှာထုတ်ပြန်တာပါ။24နာရီအတွင်းသေဆုံးသူက282ဦးထိစံချိန်တင်ရောက်ရှိခဲ့ပြီးအခုဆိုရင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူစုစုပေါင်းက 5,281 ယောက်ရှိပါတယ်။ဒါပေမဲ့လည်းလက်တွေ့မှာတရားဝင်ကိန်းဂဏန်းတွေထဲကိုဗစ်ကူးစက်မှုရောတည်ဆုံနှုန်းမှာအဆမတန်မြပြနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေရောလှိလာသူတွေကပါခံမှန်းကြပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကိုဗစ်ပိုးသွေးသူအရေအတွက်ရောတည်ဆုံသူအရေအတွက်ပါတနည်းထက်တနည်းစံချိန်တင်တိုးလာနေတာပါရောဂါကူးစက်ခံရသူတွေအနေနဲ့ဆေးရုံတွေမှာဆေးကုသခွင့်ရဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့တည်ဆုံသူတွေကိုမိသားစုနိုင်ရေးအခက်အခဲတွေလည်းရှိနေပါတယ်မိသားစုဆက်ရှိတဲ့နေရာတွေမှာအလောင်းတွေစုပုံနေတာအောက်ဆီဂျင်အလုံးလောက်မရနိုင်တာကြောင့်နေ့စဉ်နိုင်ပေါင်းများစွာကြတဲ့အထိအောက်ဆီဂျင်တန်းစီစောင့်ဆိုင်းနေကြသူတွေရဲ့တပ်ပုံတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကတော့မြန်မာနိုင်ငံမှာအောက်ဆီဂျင်အလုံးလောက်ရှိတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းဆေးရုံတွေကိုဗစ်ကူးစက်ရေးစခန်းတွေမှာလည်းလူနာတွေနဲ့ပြည့်နေပြီးတော့ကူးစက်မှုပိုင်းမှာလည်းဆေးဝါးပစ္စည်းအခက်အခဲတွေဆေးဝါးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့အောက်ဆီဂျင်အခက်အခဲကြောင့်ရောဂါတွေအတော်များမတည်တည်မဲ့တည်ဆုံရတာလို့ကျန်းမာရေးပညာရှင်တွေနဲ့လူမှုကွန်ရက်အသင်းအဖွဲ့တွေကဝေဖန်ပြောဆိုနေပါတယ်။ကျမရင်းနဲ့အာဇာဝင်ကြီးဌာနကတော့လူတွေအပြစ်မထွက်ဖို့နှကောင်စည်းတွေတပ်ပြီးတော့တဦးနဲ့တဦးခက်ခွက်ခွာနေဖို့ယောဂထင်းကျုပ်ရေးစီကံသတ်မှတ်ချက်တွေကိုလိုက်နာဖို့သတိပေးနှိုးဆော်ထားပါတယ်။